ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေမှုတိုက်ဖြတ်ရေးအတွက်လိုအပ်တဲ့အစီအစဉ်တွေကိုနိုင်ငံအတော်များများကလှုပ်ဆောင်နေမှရှိဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကကြာသပတေးနေ့မှာသတိပေးပြောကြားလိုက်ပါတယ်။ဒါတလို့ရင်ဆိုင်နေရတဲ့ကိုရိုနာဗိုင်းရပ်စ်ရဲ့ထင်းချောင်းမှုအန္တရာယ်ကိုရင်ဆိုင်ဖြေရှင်းနိုင်ရေးအတွက်နိုင်ငံအများပြားကနိုင်ငံရေးအရလှုပ်ဆောင်လိုတဲ့ဆန္ဒရှိတာကိုမတွေ့တဲ့အပေါ်အထူးဆိုရင်ကြောင့် WHO အကြီးအကဲတက်ဒရိုအဒနမ်ဂေဗရီယေဆုစ်ကပြောပါတယ
်။ This is not a drill.This is not the time to give up.
ဒါဟာအဆန်းသင့်နေတာမဟုတ်ပါဘူး။လက်လျှော့အဆုံးပြရမယ့်အချိန်မဟုတ်တလို့စင်ကြေပေးနေရမယ့်အချိန်လည်းမဟုတ်ပါဘူး။ခုချိန်ဟာဒီယောဂပုတ်ကုဆက်ပြောင်းနိုင်မှုရပ်တန့်သွားအောင်အဆန်းကုန်စ조사လုပ်ဆောင်ရမယ့်အချိန်ဖြစ်ပါတယ်လို့ WHO အကြီးအကဲကပြောသွားတာပါ။ COVID-19 လို့တရားဝင်အမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူကြာသပတေးနေ့အထိ3200ကျော်သွားပြီဖြစ်ပါတယ်။ယောဂပုတ်ကုဆက်ခံထားသူအရေအတွက်ဟာလည်း9500ကျော်သွားပြီဖြစ်တဲ့အချိန်ယောဂပုတ်ကုဆက်နေတဲ့နိုင်ငံပေါင်း80ကျော်သွားပြီဖြစ်ပါတယ်။တည်ဆုံးသူနဲ့ယောဂဗုဒ္ဓဆက်သူအများစုဟာဒီဗိုင်းရပ်စ်ကိုစတင်တွေ့ရှိတဲ့တရုတ်နိုင်ငံမှာဖြစ်ပါတယ်။တရုတ်အာဏာပိုင်တွေယောဂပိုးစတင်တွေ့ရှိတဲ့အနီးဝန်းကျင်ကမြို့တွေကိုဝင်ထွက်သွားလာခြင်းမပြုနိုင်အောင်ပိတ်ပင်လိုက်ပြီးစတင်ကျောင်းတွေကိုလည်းရက်အကန့်အသတ်မရှိပိတ်ထားလိုက်ပါတယ်။တရုတ်ဆရာကယောဂပိုးပြန့်နှံ့ခြင်းမရှိအောင်အဆန့်ကုန်ကြိုးစားခဲ့ပေမဲ့လည်းဒီဗိုင်းရပ်စ်ပိုးဟာတခြားနိုင်ငံတွေကိုအလင်းအမြန်ကူးစက်ပြန့်နှံ့လာခဲ့တာဖြစ်ပါတယ်။